Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်စက်တင်ဘာလ3ရက်တနင်္ဂနွေနေ့ညနေ6:00ခွဲနဲ့9:00အချိန်အစီအစဉ်လေးကိုလိုင်းဒိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမရှားပေါင်းပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
မင်္ဂလာညနေခင်းပါရှင်ကျမတင်ကြီးထိုက်ပါမြောက်ကိုရီးယားဘက်က6ချိန်မြောက်နျူကလ িয়ার စမ်းသပ်မှုကိုဒီနေ့လုပ်ခဲ့ပြီးတော့တိုက်ချင်းပြဒုံးချီမှာတက်ဆင်နိုင်မဲ့တာမိုနျူကလ িয়ার ဟိုက်ဒရိုဂျင်ဘုံးကိုအောင်အောင်မြင်မြင်စမ်းသပ်နိုင်ခဲ့တာလို့ပြောဆိုလိုက်ပါတယ်တရှိုးလုံးမှုဆွဲချက်နဲ့ကမ္ဘောဒီးယားအတိုက်ခံခေါင်းဆောင်ကိုလည်းဒီနေ့ဖမ်းဆီးပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွေကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင်
ကောင်းပါပြီရှင်နောက်ဆုံးရသတင်းတွေအပြီးမှာတော့ရှမ်းစစ်ဘေးဒုက္ခသည်တွေစာနာရိတ်ခါပြဿနာကြုံရတဲ့အကြောင်းနဲ့အတူနှားဆင်ရမှာကတော့
ဆက်သွားလို့မရဘူးပေါ့နော်ဆရာတက်မလို့သားရေးမိုင်းရှင်းလာဒီတားတစည်းရောထိသွားတယ်လို့ပြောတယ်ကျွန်တော်ရှေ့တယ်မဲ့သူသွားနေနေပြင်းရှင်းရှင်းရတာတွေပါလေရှိတယ်သူဆက်ပြစ်ကြတယ်လေအဲ့ဒါကျွန်တော်တို့ရရင်နေပြန်လှည့်လာရတယ်ကျွန်တော်ရဲ့ကိုယ်ဝန်ကြော်ရေပေါ့ကျွန်တော်တို့ကေစီ
မောင်တော်ဒေတာကိုသွားပြီးအကူအညီပေးနေတဲ့မြမလူမှုဘဝတိုးတက်မြမရဲ့အဖွဲ့ကဥနေမျိုးစဉ်ကြောသွားတာပါပြည်စုံကိုသတင်းနဲ့ပြန်မှနားဆင်ကြရပါမယ်ဒါပြင်ကမ္ဘောဒီးယားနိုင်ငံကရေလောင်တမန်စီမံကိန်းနဲ့ဌာနေတိုင်းရင်းသားတို့ရဲ့သဘောထားအမြင်အပြင်ဟာဗီဟာရီဂိန်းမုန်တိုင်းနဲ့ပျက်စီးဆုံးရှုံးမှုအကြောင်းတွေကိုပါနှาศင်ကြဖို့ရှိပါတယ်။ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမသိငီထိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင်
။မြောက်ကိုရီးယားကသူ့ရဲ့6ချိန်မြောက်နျူကလ িয়ার စမ်းသပ်မှုကိုဒီကနေ့တနင်္ဂနွေနေ့မှာပြုလုပ်ခဲ့ပါတယ်။ဒီတစ်ချိန်ကတော့တိုက်ချင်းပြဒုံးချီမှာတက်ဆင်နိုင်မဲ့တာမိုနျူကလ িয়ার ဟိုက်ဒရိုဂျင်ဘုံးကိုအောင်အောင်မြင်မြင်စမ်းသပ်နိုင်ခဲ့တာလို့ပြောဆိုထားပါတယ်။တိုက်ချင်းပြဒုံးချီမှာတက်ဆင်တည်ဆောင်နိုင်ဖို့ရည်ရည် H ဘုံးကမဟာပြွာမြောက်နျူကလ িয়ার အင်အားတရက်ကိုဖွဲ့စည်းတည်ဆောင်မဲ့ကိုရီးယားအလုံသမားပါတီရဲ့စီမံကိန်းအတိုင်းဆောင်ရွက်တာဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံပိုင် KCNA သတင်းဌာနကကြေညာပါတယ် KCNA သတင်းအေဂျင်စီကလည်း2012ခုနှစ်မှာပင်စင်ယူထားပြီးအရေးကြီးကိစ္စတွေရှိရင်ပြန်ပြီးတော့ထွက်လာတတ်တဲ့သတင်းကြေညာသူရီချွန်ဟီကကျွန်တော်တို့ရဲ့တိုက်ချင်းပြဒုံးချီမှာတက်ဖို့ရည်ရည်တဲ့ဟိုက်ဒရိုဂျင်ဘုံးစမ်းသပ်မှုကအပြည့်အနာအဆမရှိအောင်မြင်ခဲ့ပါတယ်လို့ကြေညာသွားပါတယ်။နျူကလ িয়ার ဖောက်ခွဲမှုကနေလေတုတဲကိုရေဒီယိုဓာတ်တတိကြွရောင်ကြီးယူဆိတ်မှုလည်းမရှိဘူးလို့သတင်းကြေညာသူရီကပြောဆိုပါတယ်။ဒီစမ်းသပ်မှုကိုအတည်ပြုနိုင်ဖို့အမေရိကန်နဲ့ဂျပန်လေယာဉ်တွေဟာအထူးစောင့်ကြည့်ကြရတွေနဲ့လေတုတိုင်းတာမှုတွေလုပ်နေကြပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်ပြလို့ရမှာပျုံကျူရီဒေသမှာတော့ဖောက်ခွဲမှုကြောင့်ငလျင်နှစ်ခုလှုပ်ခဲတာကိုဖမ်းမိခဲ့တယ်လို့အမေရိကန်နဲ့တရုတ်အစိုးရမြေငလျင်တိုင်းတာရေးပညာရှင်တွေကပြောဆိုကြပါတယ်။ဂျပန်တောင်ကိုရီးယားအာဏာပိုင်တွေနဲ့အမေရိကန်ပြည်ထောင်စုတွင်းကအစိုးရဘက်ကမဟုတ်တဲ့ပညာရှင်အများအပြားကလည်းငလျင်လှုပ်ခတ်တာဟာနျူကလ িয়ার စမ်းသပ်မှုကြောင့်ဖြစ်ပုံရတယ်လို့ပြောဆိုအတည်ပြုခဲ့ကြပါတယ်။မြောက်ကိုရီးယားကိုရေနံတင်ပို့မှုကန့်သက်တာအပါအဝင်နောက်ထပ်စီးပွားရေးဒဏ်ခတ်အရေးယူမှုတွေလုပ်ဖို့ဂျပန်အစိုးရအတွင်းဝင်ကကုလသမဂ္ဂကိုတောင်းဆိုထားပါတယ်။မြောက်ကိုရီးယားအနေနဲ့လွဲချော်နေတဲ့လုပ်ရက်တွေကိုရပ်ဖို့နဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်တွေကိုလေးစားဖို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနကဒီကနေ့တနင်္ဂနွေနေ့မှာကြေညာချက်ထုတ်ပါတယ်။တောင်ကိုရီးယားအစိုးရဘက်ကတော့ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မြောက်ကိုရီးယားကိုလုံးဝအထီးကျန်ဖြစ်သွားစေရေးဒဏ်ခတ်ပိတ်ဆို့မှုသစ်တွေချမှတ်ဖို့အပါအဝင်အပြင်းထန်ဆုံးတုံ့ပြန်မှုဒီကနေ့တနင်္ဂနွေနေ့မှာတောင်းဆိုလိုက်ပါတယ်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဟာဗီဟာရီကိန်းမုန်တိုင်းနဲ့ခံလိုက်ရတဲ့လူအီဇီယားနားပြည်နယ်လိတ်ချောလ်စ်မြို့ကိုစနေနေ့ကသွားရောက်ပြီးတော့မုန်တိုင်းနဲ့ခံလိုက်ရတဲ့သူတွေကယ်ဆယ်ရေးလုပ်သားတွေနဲ့တွေ့ဆုံခဲ့ပြီးတော့မုန်တိုင်းနိုင်ငံကနေအများဆုံးပြန်နလန်းထူနိုင်ဖို့အတွက်လှုပ်သွားမယ်လို့ကြေပေးခဲ့ပါတယ်။သမ္မတထရမ့်ဟာစနေနေ့စောပိုင်းတုန်းကတော့ဟျူစတန်မြို့ကဖျားကြောင်တစ်ခုမှာမုန်တိုင်းနိုင်ငံတင်ပြည်သူတွေနဲ့တွေ့ဆုံပြီးအားပေးစကားပြောခဲ့ပါသေးတယ်။ဒါဟာသမ္မတထရမ့်အတွက်တော့ Texas ပြည်နယ်ကိုတပတ်အတွင်းမှာဒုတိယအကြိမ်သွားရောက်တာဖြစ်ပြီးတော့သမ္မတကတော့ Melania Trump လည်းလိုက်ပါသွားခဲ့ပါတယ်။သမ္မတထရမ့်နဲ့သမ္မတကတော့တို့ဟာ Houston မြို့က NRG မုန်တိုင်းကယ်ဆယ်ရေးစခန်းကိုသွားရောက်ခဲ့ပြီးသမ္မတကတော့အဲ့မှာရှိတဲ့ကလေးတွေနဲ့အတူအချင်းတော်ကြာနေပြီးတော့ကလေးတွေအတွက်စာအုပ်ခဲတံကစားစရာတွေနဲ့ကလေးတွေနေ့စဉ်သုံးဖို့လိုအပ်တဲ့ပစ္စည်းတွေကိုလှူဒန်းခဲ့ပါတယ်။ဒါပြင်မုန်တိုင်းကြောင့်အပျက်စီးတွေနဲ့အမိုက်ကြိုက်တွေရှင်းလင်းဖို့အတွက်အသုံးပြုမဲ့ဘိုးအစိုးရရဲ့ထောက်ပံ့ငွေကိုလည်း85ရာခိုင်နှုန်းကနေ90ရာခိုင်နှုန်းအထိတိုးမြင့်ပေးလိုက်ပါတယ်။ဒါပြင်အရေးပေါ်ကာကွယ်ရေးအတွက်အသုံးပြုမဲ့ကုန်ကြမ်းစည်အားလုံးကိုဘိုးအစိုးရအကူအညီပေးရေးအစီအစဉ်ကပြီးသွားမှာဖြစ်တယ်လို့လည်းပြောပါရခင်ဗျာ
။အမေရိကန်နိုင်ငံသားတွေကြောင့်အာကာသထဲမှာအချင်းအကျဆုံးနေထိုင်ခဲ့သူအမေရိကန်အာကာသယာဉ်မှူးပေကီဝက်ဆန်ဟာမနေ့စနေနေ့ကနိုင်ငံတကာအာကာသစခန်းကနေကမ္ဘာမြေကိုပြန်လည်ရောက်ရှိခဲ့ပါပြီ။အာကာသယာဉ်မှူးပေကီဝက်ဆန်က ဒီကြားတာဝန်သုံးခုနဲ့အာကာသဒဲမှာရက်ပေါင်း669ရက်တနှစ်နဲ့ဆယ်လနေထိုင်ခဲ့သူပါအာကာသရှင်မှုဂျန်နရီပါဒါကာကတော့အာကာသဒဲမှာရက်ပေါင်း800ခုနှစ်ဆက်9ရက်နေပြီးအာကာသဒဲမှာအကြဆုံးနေထိုင်သူအဖြစ်ကမ္ဘာ့စံချိန်ကင်ထားတာဖြစ်ပါလေ မနေ့စနေနေ့ညကကာဇက်စတန်နိုင်ငံကိုရုရှားဆိုးယူအာကာသယာဉ်နဲ့ပြန်လည်ဆင်းသက်လာတဲ့အာကာသယာဉ်မှုပက်ကီကဂျာမနီကိုတွားရောက်မှာဖြစ်ပြီးအဲ့ဒီနောက်မှာဟာရီကိန်းဟာဗီဝင်မှွေနောက်တိုက်ခတ်သွားတဲ့အမေရိကန်ပြည်ထောင်စုဟျူစတန်ကနေအင်ကိုပြန်မှာဖြစ်ပါတယ်။မုန်တိုင်းအတွင်းသူမအင်ထိခိုက်ပျက်စီးမှုမရှိဘူးလို့အာကာသယာဉ်မှုပက်ကီကအေပီသတင်းဌာနကိုအီးမေးလ်ကတဆင့်ပြောဆိုပါတယ်။
ဒါပေမဲ့လည်းဟျူစတန်ကနာဆာဂျွန်ဆန်စပေ့စင်တာကိုတော့ယာယီပိတ်ထားရပြီးအာကာသစခတ်လုပ်ငန်းတာဝန်ပိုင်ကြီးကြပ်ဝန်ထမ်းတွေလိုမရှိမဖြစ်ဝန်ထမ်းတွေအတက်သာဖွင့်ထားတယ်လို့လည်းသူမကပြောဆိုသွားပါတယ်ရှင်။မက္ဆီကိုနိုင်ငံရဲ့ဂုဏ်သိက္ခာကိုထိခိုက်စေမဲ့အမေရိကန်ဘက်ကဘယ်လိုအဆိုပြုချက်မျိုးကိုမှလက်ခံသွားမှာမဟုတ်ဘူးလို့မက္ဆီကိုသမ္မတ အန်ရီကေပင်ညာနီယက်တို့ကစနေနေ့မှာပြောလိုက်ပါတယ်။အမေရိကန်ဆိုရတဲ့ဆက်ဆံရေးအားတခြားနိုင်ငံတွေနဲ့ဆက်ဆံရေးလိုပဲအထူးကြောင့်အနာပိုင်ဆိုင်မှုမျိုးသားအကျိုးစီးပွားကာကွယ်ရေးနဲ့ကျွန်တော်တို့ရဲ့ရွှေပြောင်းအခြေချနေထိုင်သူတွေကိုကာကွယ်ပေးဆိုတဲ့မပြောင်းလဲတဲ့မူဝါဒတွေပေါ်မှာအခြေခံသွားမှာဖြစ်တယ်လို့မက္ဆီကိုသမ္မတကစနေနေ့ကနိုင်ငံတော်အခြေပြမိန့်ခွန်းထဲမှာပြောကြားသွားပါတယ မက္ကဆီကိုနိုင်ငံနဲ့ပတ်သက်ပြီးတော့ပြင်းပြထန်တာပြောကြားခဲ့ပြီးမက္ကဆီကိုကနေအမေရိကန်ကိုရှေ့ပြောင်းချေချလာသူတွေဟာလူသက်သမားတွေမတိမ်မှုကျူးလွန်သူတွေဖြစ်တယ်ဆိုပြီးတော့ပြောခဲ့ပါတယ်ဒါအပြင်မက္ကဆီကိုနိုင်ငံကနေအမေရိကန်ကိုရှေ့ပြောင်းချေချသူတွေဝင်မလာနိုင်အောင်နိုင်ငံနယ်စပ်ကိုတတိုင်းကာပြီးအဲ့ဒီအတွက်ကုန်ကြစည်ကိုမက္ကဆီကိုနိုင်ငံကပေးခံရမှာဖြစ်တယ်လို့လည်းပြောခဲ့ပါတယ်ဒါပြင်အမေရိကန်သမ္မတထရမ့်ဟာမြောက်အမေရိကတိုက်နိုင်ငံများအခွန်လော့ကုံသွယ်ရေးသဘောတူညီချက်ကိုအပြင်းထန်ဝေဖန်ခဲ့ပြီးတော့ဒီသဘောတူစာချုပ်ကနေနှုတ်ထွက်မယ်ဆိုပြီးတော့ချိန်ညှောက်ထားတာပါ။ဒါပေမဲ့မက္ကဆီကိုသမ္မတပင်ညာနီယက်တိုကတော့ NAFTA သဘောတူစာချုပ်ကိုကာကွယ်ပြီးတော့ပြောကြားခဲ့ပါတယ်ခင်ဗျာ။
ယူရီအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိဆိုင်းတိုမီတာ16 kHz 1683ညဆိုင်းတိုမီတာ19 kHz 15565ဆိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီမြန်မာပိုင်းစီစဉ်ရဲ့တင်းင်းကနေညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ကမ္ဘောဒီးယားတိုက်ခိုက်ခေါင်းဆောင်ကင်ဆူခါကိုတရှိုးလုံးကိုဆွဲခြင်းနဲ့ဒီကနေ့တနင်္ဂနွေနေ့အစောပိုင်းမှာဖမ်းဆီးပါတယ်။အစိုးရကထုတ်တဲ့ကြေညာချက်ထဲမှာတော့ကမ္ဘောဒီးယားနိုင်ငံကိုထိခိုက်ညှိနှိုင်းစေဖို့အတွက်တိုက်ခိုက်ခေါင်းဆောင်ကင်ဆူခါကနိုင်ငံခြားအစိုးရတရက်နဲ့ပူးပေါင်းကြံစီတယ်လို့ဆွဆွဲထားပါတယ်။ကင်ဆူခါနဲ့သူ့ရဲ့အဆောင်တွေအလုံးကိုရဲတပ်ဖွဲ့ဝင်100-200လောက်ကဖမ်းဝရမ်းမပါပဲအင်ကိုဝင်ရောက်စီးနှင်ပြီးခေါ်ဆောင်သွားတယ်ဘဲကိုခေါ်သွားတယ်လဲဆိုတာမသိရဘူးဆိုပြီးအတိုက်ခံကောင်းဆောင်ရဲ့တမိဖြစ်သူက Twitter လူမှုကွန်ရက်မှာရေးသားပါတယ်။ကမ္ဘောဒီးယားအမျိုးသားကယ်တင်ရေးပါတီရဲ့ခေါင်းဆောင်ကင်ဆူခါကိုကမ္ဘောဒီးယားရဲ့ပြစ်မှုဆိုင်ရာပုံမှန်443ပြတ်ထန်းချက်အရတရှိုးလုံးမှုနဲ့ဆွဲချက်တင်ထားပြီလို့အစိုးရကြေညာချက်ကဖော်ပြပါတယ်။ Australia အခြေစိုက်ကမ္ဘောဒီးယားအတန်လွင့် network တစ်ခုဖြစ်တဲ့ဗီဒီယိုနက်ကွက်တစ်ခုကထုတ်လွှင့်တဲ့ဗီဒီယိုတစ်ခုနဲ့အနာပိုင်းနှုတ်စူးစီးထားတဲ့သက်တည်အထောက်ထားတဲ့အရာကင်နဲ့နိုင်ငံခြားအစိုးရတရက်ရဲ့ခြံရပါတွေကမ္ဘောဒီးယားနိုင်ငံကိုထိကိုက်ညှဉ်းနှာစေဖို့ပူးပေါင်းကြံစီခဲ့ကြတယ်ဆိုတာထင်ထင်ရှားရှားပေါ်ပေါက်တဲ့အကြောင်းကြေညာချက်မှာဖော်ပြပါတယ်အတိုက်ခံကောင်းဆောင်ဆိုခါကိုဆွဲဆိုထားတဲ့တရှိုးလုံးကိုဆွဲဆိုချက်က1995နှစ်ကနေ230အထိချက်ခံရနိုင်တာလည်းဖြစ်ပါတယ်ရှင
် break လို့ခေါ်တဲ့စီးပွားရေးထုံးစံနိုင်ငံတွေရဲ့ထိပ်သီးဆွေးနွေးပွဲမာခုံတွေကိုကျိုးစီးပွားအကာအကွယ်ပေးမှုဝါဒကိုစန့်ကျင်တဲ့ဆွေးနွေးမှုတွေလှုပ်သွားဖို့ရှိတယ်လို့ဒီကနေ့စတင်တဲ့ BRICS ထိပ်သီးဆွေးနွေးပွဲရဲ့ပထမနေ့မှာတရုတ်နိုင်ငံရဲ့ဒုတိယခုံတွေဝန်ကြီးကပြောကြားလိုက်ပါတယ်။တရားပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့တရုတ်ဒုတိယဗန္ဒာယူဝန်ကြီးကခုံတွေမှာကိုကျိုးစီးပွားအကာအကွယ်ရေးနဲ့ကမ္ဘာလုံးဆိုင်ရာဖြစ်စဉ်ကိုစန့်ကျင်တဲ့နိုင်ငံတချို့ကိုပြောကြားသွားပြီးတော့အဲ့ဒီလှုပ်ဆောင်မှုတွေကြောင့် BRICS နိုင်ငံတွေရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုမရေမရာတွေဖြစ်စေတယ်လို့လည်းပြောပါတယ်။ဘရာဇီးလ်သမ္မတမီရှယ်ထေမာလည်း break ထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့အတွက်တရုတ်နိုင်ငံရှားမန်းမြို့ကိုဒီကနေ့တနင်္ဂနွေနေ့မှာရောက်ရှိလာခဲ့ပါတယ်ဘရာဇီးလ်ဘာရှားအိန္ဒိယတရုတ်နဲ့တောင်အာဖရိကနိုင်ငံတွေကခေါင်းဆောင်တွေဟာဒီစည်းဝေးကိုတက်ရောက်ဖို့အတွက်တရုတ်နိုင်ငံရှားမန်းမြို့မှာစက်တင်ဘာ5ရက်အင်္ဂါနေ့အထိရှိသွားမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်တော်စုအနောက်ပိုင်းမှာတော့အပူလှိုင်းနဲ့တော်မီလောင်ကျွမ်းမှုတွေနဲ့ရင်ဆိုင်နေရပါတယ်။မနေ့စနေနေ့ကဆိုရင်ဆန်ဖရန်စစ္စကိုမှာစက်တင်ဘာလ2ရက်နေ့အတွက်အပူဆုံးစံချိန်အပူချိန်38ဒီဂရီစင်တီဂရိတ်ထိကိုရောက်ရှိခဲ့ပါတယ်။ဒီမတိုင်ခင်တရက်တောက်ကြာနေ့မှာတော့အပူချိန်41ဒီဂရီစင်တီဂရိတ်ကိုရောက်ခဲ့ပြီးအပူဆုံးနေ့တစ်နေ့အဖြစ်စံချိန်တင်သွားပါတယ်။ကယ်လီဖိုးနီးယားပြည်နယ်ဆန်ဂျိုစန်တာခရုစ်နဲ့စန်တာရိုစာတို့မှာလည်းမနေ့စနေနေ့ကအပူချိန်စံချိန်တင်မြင့်တက်ခဲ့ပါတယ်။ဘေးအေရီးယားမှာတော့နေပူမိတဲ့ရထားလမ်းတွေမှာအပူချိန်ကြောင့်တန်လမ်းတွေကျပြန့်လာနိုင်ပြီးလမ်းချော်မဲ့အရေးဆိုရင်ချက်ကြောင့်အရှိန်လျှော့ခုံမောင်းဖို့ညွှန်ကြားထားတဲ့အကြောင်းလဲရထားပို့ဆောင်ရေးဆိုင်ရာပြောခွင့်ရကပြောဆိုထားပါတယ်ရှင်။
ဂျပန်အေဂရစ်အာကီဟီတိုရဲ့အကြီးဆုံးမြေဖြစ်သူဟာအိန္ဒိယနိုင်ငံပြုတော်မှာဖြစ်ပါတယ်။မင်းမီမာကိုနဲ့သူမရဲ့ချစ်သူတို့ဆေးဆက်လိုက်ပြီးလို့တနင်္ဂနွေနေ့ကသတင်းစာရှင်းလင်းပွဲပြုလုပ်ပြီးတော့ရုပ်သံကနေထုတ်လွှင့်ခဲ့ပါတယ်။သူတို့နှစ်ဦးဟာတက္ကသိုလ်မှာအတန်းတူတက်ပြီးတော့ပွဲရခဲ့ကြတာလည်းဖြစ်ပါတယ်။သူတို့နှစ်ဦးဆုံးဟာအသက်25နှစ်ရှိပြီဖြစ်ပြီးတော့မင်းမီမာကိုဟာတာမန်နိုင်ငံသားတဦးကိုလက်ထက်မှာဖြစ်တဲ့အတွက်သူမရဲ့တော်ဝင်မိသားစုဂုဏ်ပုဒ်ကိုလည်းဆွံ့လွှတ်ရမှာဖြစ်ပါတယ်ခင်ဗျာ။2018ကမ္ဘာဖလားခြေစစ်ပွဲတွေကိုစနေနေ့ကကစားခဲ့တာမှာဥရောပဇုံခြေစစ်ပွဲမှာတော့စပိန်ကအီတလီကို3-0မရှိနဲ့အနိုင်ရသွားပါတယ်။မက်ဒရစ်မြို့မှာကစားတဲ့ပွဲမှာစပိန်အတွက်ဂိုးတွေကိုတော့ Real Madrid ကွင်းလယ်လူ Isco ကပထမပိုင်းမှာ2-0သွင်းခဲ့ပြီးတော့တတိယဂိုးကတော့ Chelsea တိုက်စင်မူမိုရာတာကသွင်းခဲ့တာဖြစ်ပါတယ်။စပိန်တင်းကဒီပွဲနိုင်လိုက်တဲ့အတွက်အုပ်စုကြီးမှာ6ပွဲနိုင်တဲ့ပွဲတည်းနဲ့19မှတ်ရပြီးတော့အုပ်စုဖို့ဖြစ်နေပါတယ်ခင်ဗျာ
။
နောက်ဆုံးရသတင်းတွေကိုမတ်သိကင်ထိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးကြတာဖြစ်ပါတယ်။အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လင်းပေးပါမယ်ရှင်။အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်နေတဲ့ရခိုင်မုံတိုဒေသအတွင်းမှာခီးလန်းတလျှောက်မိုင်းခွဲရှင်းလင်းမှုတွေလုပ်နေရဆဲဖြစ်တာကြောင့်ကူညီကယ်ဆယ်ရေးလုပ်ငန်းဆောင်ရွက်မှုတွေမှာနှောက်နှေးမှုတွေဖြစ်ရတယ်လို့ဒုက္ခသည်တွေကိုကူညီပေးနေသူတွေကပြောပါတယ်။ဘေးလွရာတွေမှာတင်းရှောင်ခိုလုံနေရတဲ့ဒုက္ခသည်တွေအတွက်နေထိုင်စားသောက်ရေးအခက်အခဲရှိနေပြီးဒေသတွင်းလုံခြုံရေးဟာစိုးရိမ်စရာအနေအထားရှိနေစေပဲလို့လည်းပြောပါတယ်အသေးစိတ်ကိုတော့မဆုမွန်ကဆက်ပြီးပြောပြပေးပါလိမ့်မယ်ရှင်
ဟုတ်ပါတယ်ရဲစခန်းနေရဲကင်းနေနဲ့လုံခြုံရေးအခြေစိုက်တပ်စခန်း30ကိုတပြိုင်နက်တည်းလူအားသုံးအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှောဒေသတွေကဒုက္ခသည်တွေကိုကူညီရေးနဲ့ပိတ်မိနေစေခြေရွာတွေကပြည်သူတွေကိုလိုက်လံကယ်ထုတ်ပေးနေတဲ့ကူညီကယ်ဆယ်ရေးအဖွဲ့တွေတွားရောက်နေတဲ့ခရီးလမ်းတွေမှာမိုင်းထောင်မှုတွေရှိနေတာမို့ကူညီကယ်ဆယ်ရေးလုပ်ငန်းတွေနှောင့်နှေးမှုတွေဖြစ်ရတယ်လို့သိရပါတယ်တပ်မတော်နဲ့နယ်မြေကန်လုံခြုံရေးတပ်တွေကကူညီကယ်ဆယ်ရေးအဖွဲ့တွေကိုလမ်းကြောင်းတာဝန်ယူနယ်မြေရှင်းလင်းပေးပေမဲ့လို့ဒီကနေ့မောင်းတော်တဲ့သွားတဲ့လမ်းမှာတော့မိုင်းရှင်းလင်းရပြီးလုံခြုံရေးကစိုးရိမ်ရတဲ့အတွက်ရိတ်ခါပို့သွားတဲ့ကူညီရေးအဖွဲ့တွေနောက်ကျောင်းပြန်လှည့်လာရတယ်လို့မောင်းတော်ကကြေးရွာတွေကိုကိုယ်တိုင်သွားရောက်ကူညီပေးနေတဲ့မြမလူမှုဘဝတိုးတက်မြန်မာရေးအဖွဲ့ကဦးနေမျိုးစင်က VOA မြန်မာပိုင်းကိုပြောပါတယ
်ကျွန်တော်ကအခုဒီမနေ့ညလူရိုဘေးဆရာတော်ရဲ့ညပြွာမှုတို့ဒီလိုအစီအစဉ်ပေးကြရကျွန်တော်တို့စစ်ကားတွေနဲ့ပေါ့ကောင်းပိုင်းခြေပြေးလုံခြုံရေးရင်နဲ့စစ်ရင်နဲ့ကျွန်တော်တို့ကြီးကန်းမြေဟိုပချမ်းကိုပေါ့နော်ကျွန်တော်တို့ပိတ်မိနေတဲ့ရွာတွေရှဲဆိုပြီးတော့ကျွန်တော်တို့သွားကြရင်နဲ့ကဲသေးပစ္စည်းတော့ပို့ကြရတာကားအလုံးပေါင်းကျွန်တော်6ချီ6ချီတော့သွားကြရသွားကြတော့အကြီးကြီးဌာနချုပ်အထွတ်မောင်နှမရွာဆိုတာရှိတယ်အဲ့ရွာအထွတ်မှာအမိုင်းနေစတွေ့တာနဲ့ဆက်သွားလို့မရဘူးပေါ့နော်ဆရာတက်မလို့ဒါတွေမိုင်းရှင်းလာဒီတားတစည်းရောထိသွားလို့ပြောတယ်ကျွန်တော်ရှေ့တယ်မဲ့သူသွားနေနေပြင်းရှင်းရှင်းရတာတွေပါလဲရှိတယ်အဲ့နဲ့ကျွန်တော်တို့ရရင်နဲ့ပြန်လှည့်လာရတယ်ကျွန်တော်ရဲ့ကိုဝီကျော်ရေပေါ့ကျွန်တော်တို့ကဲသေးစားတော့ကုန်ပြီးပါတဲ့ကားကြီးပြန်လှည့်လာတယ်အခုကျွန်တော်တို့မောင်တော့ပြန်ရောက်လာတယ်မောင်တော့မျိုးခံကြီးကတော့တော်တော်ကို80ရာခိုင်နှုန်းတော့မရှိတော့ဘူးထင်တယ်ကကျွန်တော်လိုက်ကြည့်တာတော့ကိုနှုန်းအိမ်နေပိတ်ပြီးတော့ဆက်တွေဘူးတီတော်တို့ထွက်သွားကုန်ကြပြီ
ဘူးတီတော်နဲ့မောင်တော်ဒေသတွင်ကအကြမ်းဖက်တိုက်ခိုက်မှုကြောင့်အသက်ဘေးကလွတ်အောင်တင်းချောင်လာရတဲ့ရခိုင်အပါအဝင်မြို့ကမန်ဟိန်နူစတဲ့တိုင်းရင်းသားဒုက္ခသည်တွေအတွက်လိုအပ်တာတွေကိုလည်းကမန်တိုင်းရင်းသားတွေဘက်ကလည်းကူညီကယ်ဆယ်ဆောင်ရွက်ပေးနေပါတယ်လို့ကမန်တိုင်းရင်းသားလူမှုကွန်ရက်ဥက္ကဋ္ဌဦးထွန်းငွေကပြောပါတယ
်။ဘူးလောလောဆယ်ဖြစ်နေတဲ့အမှာတိုင်းရင်းသားတွေမြို့တိုင်းရင်းသားတွေရှိတဲ့ရခိုင်တိုင်းရင်းသားတွေရှိတဲ့အဲ့ဒီအပေါ်မှာကျွန်တော်ကမန်တိုင်းရင်းသားအဖွဲ့တွေကတော့ကူညီကယ်ဆယ်ရေးငွေဝန်ဖန်ဖို့ကိုပူးပေါင်းဆောင်ရွက်နေတာရှိတယ်။ကျောင်းကျွန်တော်တို့တန်လွဲ့ကတော့ဆက်ပြေဖက်တော့မှရှိတဲ့ကမန်တိုင်းရင်းသားတွေကလည်းကျွန်တော်တို့တိုင်းရင်းသားတွေမိသူဒုက္ခရောက်တဲ့လူတွေအဲဒီလူတွေအတွက်ဘဝဝပံ့ပိုးပေးနေတာတွေရှိပါတယ်ဆက်မဲ့ကျွန်တော်တို့ကတော့ကျန်းဖက်မှုအလုံးကိုစိတ်ချပါတယ်တန်ခွက်ပါတယ်နောက်တစ်ခုကကျွန်တော်တို့အစိုးရဘက်ကလည်းတိုက်ခိုက်နိုင်တိုက်တွေ့နိုင်ပြီးတော့ကျန်းဖက်မှုရောက်ဒုက္ခရောက်ကြတဲ့လူတွေကိုအတက်နိုင်ဆုံးပေါ့နော်ပူကြီးကျေကျေနာတို့နေရာချပေးတာတို့ဒါမျိုးလေးတွေကိုကျွန်တော်တို့ကဖြစ်စေချင်ပါတယ်နောက်တစ်ခုကဒီအခု စစ်ကနေတဲ့အတိုင်းအတာတွေကိုလည်းသမန်တန်ကဆောင်ရွက်ပြီးရဲ့အရေးကြီးတဲ့လူကိုယူအရေးကြီးတဲ့လူကိုကြားလို့လည်းသူကဥပဒေတိုင်းဆောင်ရွက်စီခင်တယ်လို့ကျွန်တော်အကြံပေးချင်ပါတယ်ခင်ဗျာ
အတက်ဖတ်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့မောင်နှောဒေသတွင်ကခြေရွာတွေကနေဘူးတီအောင်နဲ့မောင်နှောမျိုးဘက်ကိုထွက်ပြေးတိမ်းရှောင်လာရတဲ့ဒုက္ခတွေဥယေကထောင်ချီရှိနေပြီးတော့သူတို့အတွက်စားနဲ့ရိတ်ခါနဲ့နေထိုင်ရေးအခက်အခဲဖြစ်နေတယ်လို့ဥနေမျိုးစင်ကပြောပြပါတယ်
အခုကျွန်တော်ရောက်နေတဲ့လူတော်ကြီးအကြောင်းပါဆိုရင်နေရမရှိတော့လို့တိမ်မာလဲနေရလူတွေကျွန်တော်တို့တက်နေနေရတယ်အကုန်လုံးပပတ်လဲပေါ့ကျွန်တဲ့အကြောင်းတိုင်းဒီမှာလည်းအများကြီးပညာရေးကုသိုလ်ဖြစ်အကြောင်းတွေမှာဒီကိလေသာတွေလောက်တာတွေ့ပါတချို့တော့စာသင်ကျောင်းတွေမှာပေါ့တချို့ကျတော့လေထိန်းယူဆိုဟိန်းယူလူမျိုးဟိန်းဘာသာဝင်တွေကြီးပဲပေါ့နော်ဒီကစာသင်ကျောင်းတွေမှာစုပြီးတော့3-4ရာအဲ့လိုစုနေကြတာအဲ့လိုမျိုးတွေပေါ့တူရလေးအဆင်ပြေသလိုနေနေကြတာရှိပါလေဒီလိုကတော့ဒီ5ရက်ထိကတော့ပြဿနာမရှိတော့ဘူးဟုတ်တယ်တကယ်သေးစခန်းရောက်ထားတဲ့ပြည်သူတွေအတွက်ပေါ့သို့တော်5ရက်အလွန်နောက်ပိုင်းကုညီကယ်ဆယ်ရေးရှိတယ်ရောက်မလာခဲ့သည်ရှိတော့သူတို့တွေလည်းသူ့ရွာတွေကိုပြန်လည်ခြေချဖို့အတွက်မိုင်းရှင်းလင်းပေးဖို့အစားအန္တရာယ်အဆုံးပေါ့အဲ့ဒီအတွက်သူတို့ပြန်လည်ခြေအထူးထောင်မှုနဲ့ဆက်လက်အသက်ရှင်ဖို့အတွက်ကတော့နည်းနည်းအခက်အခဲကြုံနေမယ်ကျွန်တော်တို့ဖြစ်နေခင်ဗျ
ရခိုင်ပြည်နယ်အတွင်းမောင်နှောဘက်ကတင်းဆောင်လာတဲ့ပြည်သူတွေအတွက်လိုအပ်ချက်တွေကိုတော့ရခိုင်ပြည်နယ်အစိုးရတက်မတော်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးအပါအဝင်လူမှုကူညီကယ်ဆယ်ရေးအသင်းအဖွဲ့တွေဘက်ကလည်းဝိုင်းဝန်းကူညီပံ့ပိုးပေးနေကြတာဖြစ်ပါတယ်ဒုက္ခသည်တွေအတွက်ရေတိုကူညီကယ်ဆယ်ရေးလိုအပ်တယ်လို့ရေရှည်လူမှုဘဝပြန်လည်တည်ဆောက်ရေးတွေအတွက်လည်းရေရှည်စီမံကိန်းချစနစ်တကျဆောင်ရွက်ဖို့လိုတယ်လို့လည်းကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်ရှင
်မဆုမတင်ပြပေးကြတာဖြစ်ပါတယ်အခုဆက်လက်ပြီးတော့ရှမ်းစစ်ဘေးရှောင်ဒုက္ခသည်တွေစာနာရိတ်ခါပြဿနာကြုံနေရတဲ့အကြောင်းကိုတင်ပြပေးပါမယ်ထမ်းမြမာနယ်စပ်မှာရှိတဲ့ရှမ်းပြည်တွင်းစစ်ဘေးရှောင်ဒုက္ခသည်6000ကျော်ကိုစာနာရိတ်ခါအတွက်အကူအညီပေးနေတဲ့ TBC အပါအဝင်နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေကစက်တင်ဘာလကုန်အောက်တိုဘာလကစပြီးစာနာရိတ်ခါဖြတ်တောက်တော့မယ့်အခြေအနေရှိတာကြောင့်အခက်အခဲတွေရှိနေတယ်လို့ဒုက္ခသည်တွေကပြောပါတယ်ဒီအကြောင်းပြေဆုံးကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင
်မြန်မာနိုင်ငံရှမ်းပြည်အရှေ့ပိုင်းတာချီလိတ်ခရိုင်မိုင်းဆက်ခရိုင်လင်းခေးခရိုင်တွင်လွိုင်းလန်လွိုင်းဆန်စစ်လွိုင်းကော်ဝမ်းလွိုင်းတိုင်းလျံကုန်းကျော်နဲ့ကောင်မုံမင်းဒုက္ခသည်စခန်းကဒုက္ခသည်6000ကျော်အတွက်အခြေခံစားနပ်ရိက္ခာတွေပေးနေတဲ့ TBC ကနေအော်တိုဘာလကစပြီးရိက္ခာဖြတ်တောက်တော့မယ်လို့ပြောဆိုထားတာကြောင့်စားနပ်ရိက္ခာအခက်အခဲတွေရှိနေကြောင်းရှမ်းဒုက္ခသည်ကော်မတီကတာဝန်ရှိသူဦးဆိုင်လင်းကပြောပြပါဗျာ
ID ဒီကဖြစ်နေမှာကိုရှိတယ်နောက်ပြီးတော့ဟိုခိုင်းလိုက်မှာကအခုရှိတယ်ပေါ့ခြေခံရိက္ခာပေါ့စာနဲ့စီနဲ့ညဘလောစားနေညဘလောစီတော့ခုနည်းနည်းပါတော့ဗောအရေးစားဆော့ပါတော့ဗောဆော့ပါတော့ဒီဆက်ဆော့လလစီစီဝါသူကဒါတို့ရတော့ဗောဒီဆက်ဆော့စီးလိုက်ဗောဒီဆက်ဆော့ဒီကိုရင်ကျွန်တော်ရစ်ခါဆုံးဗော
ဒုက္ခတွေတွေနဲ့နေရက်စွန့်ခွာနေကြတဲ့ပြည်သူတွေဟာအစိုးရစစ်တပ်တွေရဲ့တိုက်ပွဲတွေကြောင့်ထပ်ပြေးတိမ်းရှောင်ရခြင်းကြီးလက်နေပြည်သူတွေကိုအာဓမရွှေပြောင်းစေခိုင်းတာတွေကြီးရွာတွေမီးရှို့ခံရတာတွေကြောင့်ထပ်ပြေးတိမ်းရှောင်လာကြတဲ့ပြည်တွင်းနေဒုက္ခသည်များဖြစ်တဲ့ဆိုပြီးဒုက္ခသည်ကော်မတီကဆိုပါတယ်1996ခုနှစ်ကနေ1998ခုနှစ်အတွင်းရှမ်းပြည်နယ်ကရှမ်းကျေးရွာပေါင်း1400ကျော်ကပြည်သူလူထု3သိန်းလောက်ဟာနေရက်ကိုစွန့်ခွာခဲ့ရတယ်ဆိုပြီးရှမ်းဒုက္ခသည်ကော်မတီကသတင်းထုတ်ပြန်ခဲ့ပါတယ်လက်ရှိမှာလည်းပြည်ငြိမ်အေးချမ်းမှုတွေမရှိတဲ့အတွက်သူတို့နေရက်ကိုပြန်ဖို့အတွက်မဖြစ်နိုင်ဘူးလို့လည်းဦးဆိုင်မင်းကပြောပါတယ်
ဒီကကူပြောင်းလို့ဆိုချင်လဲပြေတယ်ပဲခုရှမ်းပြည်ကျမလည်းတိုက်ပွဲဖြစ်နေတယ်။နောက်ပြီးတော့ကျွန်တော်နေတဲ့ကူနေရရင်းပြီးသားတော့ဒီလိုကအဆွေတားရှိတယ်။ဒီလိုလေးအစီရှိတယ်။အခုကျတော့မကူကမစအလဲစုံမစတချို့နေရာ၃ဆလောက်ပြန်ရတယ်။အဲဒီသူတို့ဒီနေကုန်တော့ဘုံနေတယ်မတန်နေတော့ဖြစ်နေတော့လေ
။လက်ရှိမှာတော့တိုက်ပွဲတွေတိတ်မရှိပေမဲ့ရှမ်းဒုက္ခသည်တွေဟာလွန်ခဲ့တဲ့ဆယ်စုနှစ်နှစ်ခုခန့်ကစပြီးရှမ်းပြည်နယ်တွေကိုဝါတက်တွေခြေချလာပြီးတဲ့နောက်မှာတော့နေဆက်တွေကိုဖျက်ပြေးလာခဲ့တဲ့ဒုက္ခသည်တွေဟာသူတို့နယ်ကိုပြန်ပြီးလောက်ကင်စားတော့ဖို့အတွက်အခက်အခဲတွေရှိနေတယ်လို့လဲရှမ်းတန်တော်စင်သတင်းစာရဲ့အက်ဒီတာချုပ်ဦးဆိုင်မင်းကပြောပြပါတယ်
။ဟိုပါ CSS ကနေလည်းအစိုးရတပ်နဲ့စီရေးတိမှမှုတွေကံရှိလာနေတယ်။1998ကနေ2000အထိဒီမြောက်ပိုင်းကဝဝူကြီးတတိယကိုဒီတောင်ဖက်ကိုပြောင်းရှိလာနေခိုင်းတော့ ADGWS အတက်တွေလာထောင်တယ်ဒီလိုလူကြီးတွေလာချတယ်ဆိုတော့ဒီလိုကန်ချတာကိုမြန်လည်းမရှိတော့ဝါကြွားသားတွေဝါစိတ်ဆက်တွေဒီတိုင်းလာချပြီးတော့မှစိုက်ပြုံးနေလေအကုန်တင်းယူပြီးတော့မှရပါချန်နေလောက်လိုက်တာနော
်ထိုင်းနိုင်ငံမှာရှိတဲ့ဒုက္ခသည်တွေဟာ UNHCR ရဲ့စည်းရုံးဝင်ဒုက္ခသည်တွေလည်းမဟုတ်ကြသလိုထိုင်းအစိုးရကအတိမတ်ပြုထားတဲ့ဒုက္ခသည်တွေလည်းမဟုတ်ကြဘူးလို့ဆိုပြီးပြောဆိုခဲ့ပါတယ်ဒီအတွက်အော်ဂုတ်လကုန်ပိုင်းကပဲဒုက္ခသည်6000ကျော်က Sana Yeka, Taba Muri, Sayashi, Yama, Soya Tamaro, in Apti Muri, Yetan Yi, Tosin Muri, Yetan Yi, Luke, Chopa Muri, Yetan Yi, Sashi, Tonsu Jetine, Sakan Bidima, Sana Topo, Tonsu Gavarishin.
My Ema didn't people get up Shabare, a Guru Gamborian again Sanya Dingo Abe was Sabamishin. Mia Pansai Mupiadanaha, Gamborian again, Martema Mujangin to Kupi Shinibare. Yes, it are be hindry. A long long machine, the Gamborian again, Lamet the Timper with Demaro. Nanga yet Jizong Ji Long to Mangiani, yes, it's swinging. Lea Migawa Tolo Bidwabo Shibare. Time a DC Manganjan Pilare, the Bawa Pamutin, Lumu Yes Sanya, Taya Murigaro. A two the Pian DC Manganjan O. Ship young big yard, Lunezu, did that can it wait? Timalon Labare. D. John Piazomuro, VOA, the Dane out. David Wiley, people at the Dingo. Making Putriga, Dimpia Bivali machine.
Make home your quit a Kubo machine, Didaga, Tani, Panolu Muri, a dread. A good simpare, Hippus of Puegaro. Puvas and said through Nitan Lagay and Nivoma. Now something to look at Pue, Pickang Pianai Mari. Yes, it's one in Magawa Lee at Tolo Bime. Kamorian in a year, Tiso Yilan de Manzigani, Tolo like the Yirizal. Kava Rumi and Suatakulo, Mizagan Yam Yodorama Pitlu, Diniama Shide, Puwa Pivinia, Winnile, Adita Nito Kayatalu Pietuaromava. Diniagani Shibiamu, Suyaga Didaganu, Mato Tabare. Amigo Lakandido, Niagani Shibian Twajare to be in Yapia Shibimele, Toka Wunyans and Ide, Midazunas, Laule Shibare.
If they don't respond, we still keep to fight, demand them. demand them to respond to what they violate.
General,
Lurelu Tani Diana Lucia to be a treadle. Diniagani should be on Piaraha. Dini Roma, Boas and Sanita, Sata Lagate, Boarigu, a song that Pilita Pilu, Boatulo, Soma Dorane, a Durubabe, Tapamale, a Shida Asha, Goni Mindidaga, a Chizo said Girima to Kuba with Pite, Dilautamanji and Nauma, Shanjani, Yiriga, Kuba Mida, Tidatama Shitaniba, Shivare. American dollar, Tanshiajo, Kojak and Tisau Tare, Tisiman Gingigani, Kiangagugu, Yesimi, Tianwe, Pinabu Pipare, Tisiman Ganguro, the Union of Vienna Community appear, Kamoria Mashide, a Sandazo, Siwai, the Maridega, the Uga, Adiga, Yininu Natara, Pipare, Palubepipi, Kabarumias Yuaga, Pano di Dagani, Tragaro, Lessimi Mishibi Mele, Truye, Lessi Buagube, Bubido, Tamuta, Tabare. သူတို့ကိုအောက်ခြေအစ်စ်မှာပဲထားနေတယ်လို့သူတို့ယုံကြည်ထားတဲ့ဒီစနစ်ထဲကနေယုံထွက်နိုင်ဖို့အတွက်အခုနေရာရွှေ့ပြောင်းနေထိုင်ရင်ပေးမယ်ဆိုတဲ့အကြောင်းပြတွေကိုလည်းသူတို့ပြောပြောကြည့်လက်လွတ်ခံကြပါပါဒီသားကန်ရွာသားတို့အဖြစ်တဲ့စရန်လန်းကအခုလိုပြောပါတယ်ဝိညာဉ်မန်တော်မလေးဘန်ဒီရွာနေကျမတို့ထွက်သွားမှာမဟုတ်ပါဘူးဒီမွေးရမြင်မှာပဲဆက်ပြီးရုန်းကန်နေထိုင်သွားမှာပါအင်ကောင်တလုံးဆ
ဆိုင်ကြတဲ့မိသားစုတွေလည်းထောင်နဲ့ချီပြီးတော့ရှိပါတယ်။ရှာပိုးကတော့ဒီထဲကတယောက်ပါ
။ဒုတ်ဒီမွန်းနုတ်ဒုတ်ရောက်ဘန်အလုံးလုံးဘန်ဒုတ်အင်းအခင်။လာတဲ့ပူစုတော့ကြောက်ကြောက်ကြောက်ဘန်အေး။ဒီမွန်းစုတော့ပြ။
အရင်ကဆိုဘာကုန်ပစ္စည်းကိုမှအတဲပို့လုံးလုံးမရပါဘူး။အခုတော့လုံးနိုင်ပါပြီ။ကျွန်တော်တို့အိမ်ထဲအထိ truck ကားနဲ့ကုန်ပစ္စည်းတွေအရောက်လာပို့ပေးပါတယ်။ဘယ်အချိန်လိုလိုသူတို့လာပို့ပေးတာပါ
။လူတိုင်းကတော့ဒီလိုအကောင်းမြင်ကြတာမဟုတ်ပါဘူး။သူတို့ကိုရွှေ့ပြောင်းနေရချထားတဲ့နေရာချင်းချင်းလေးမှာနေတိုင်းစားသောက်ရတာမလွယ်သလိုစီးပွားရေးအရာခွင့်လန်းလည်းနေပါလို့ ਨੇ လို့ပြောကြတဲ့သူတွေရှိသလိုလုံခြုံရေးတပ်ဖွဲ့တွေမကြာခဏရောက်လာပြီးတော့သူတို့ရဲ့လှုပ်ရှားမှုတွေကိုထိန်းချုပ်ကန့်သတ်တာတွေရှိတယ်လို့ပြောဆိုကြတဲ့သူတွေလည်းရှိပါတယ်။ဒါပေမဲ့သူတို့ရဲ့ခန်းစားချက်တွေကိုကင်မရာရှိမှာတော့ထုတ်ဖော်မပြောချင်ကြပါဘူးရှင်
။မကင်ပြူထွေးတင်ပြပေးခဲ့တာပါ။အခုတော့ Harvey Hurricane မုန်တိုင်းနဲ့ပျက်စီးဆုံးရှုံးမှုအကြောင်းကိုတင်ပြပေးပါမယ်ရှင်။အမေရိကန်ပြည်ထောင်စု Texas ပြည်နယ်ကိုဝင်ရောက်တိုက်ခတ်သွားတဲ့ Harvey Hurricane မုန်တိုင်းကြောင့်လေပြင်းတိုက်ခိုက်တာတွေဒီရေကြီးရေရှမ်းမှုတွေဖြစ်သွားတဲ့ဒေသတွေရဲ့ပြန်လည်ထူထောင်ရေးဟာဈေးနှုန်းကြီးမြင့်တာနဲ့ရင်ဆိုင်နေရတယ်လို့ဆောက်လုပ်ရေးလုပ်ငန်းတွေမှာကျွမ်းကျင်လှုပ်တာရှားပါးမှုကြောင့်နှောင့်နှေးကြံ့ကြာမှုတွေလည်းရှိပါတယ်။ VOA သတင်းတောက် James Randall ပေးပို့တဲ့သတင်းကိုနန်းလောင်ကတင်ပြပေးပါလိမ့်မယ်ရှင်
။ Houston မြို့မှာရေကြီးရေရှမ်းနေတဲ့အချိန်မှာပဲမိုးရွာပြီးရေတွေထပ်တက်လာတာကြောင့်အိမ်တွေလမ်းတွေစီးပွားရေးလုပ်ငန်းနေရာတွေနဲ့အခြေခံအဆောက်အုံတွေပြည့်စည်နေရပါတယ်။တယ်လီဖုန်းဆက်အကူအညီတောင်းခံမှုတွေကလည်းထောင်နဲ့ချီရှိနေချိန်မှာရှိပေးကြောင့်ပြည်ပနေသူတွေကိုလည်းကယ်ဆယ်ရေးလုပ်သားတွေရှာဖွေနေကြပါတယ်။ Houston မြို့နယ်တခြားဒေသတွေမှာပြည်လဲတိဆောက်ရေးအလုပ်ကိုင်တွေအများပြားလိုအပ်နေပေမဲ့လက်သမားနဲ့ပျံလို့ကျွမ်းကျင်လုပ်သားအရင်ကတည်းကရှာပါနေတာကြောင့်ဒီလုပ်ငန်းတွေပိုပြီးအချိန်ကြာနေပါတယ်။ ထပ်အပြင်လုပ်ငန်းစီမံခန့်ခွဲမဲ့ကျွမ်းကျင်သူကလည်းရှာပါနေတာပါ။ The Associated General Contractor ဆိုတဲ့ဆောက်လုပ်ရေးအဖွဲ့ထဲမှာကျွမ်းကျင်လုပ်တာအဖွဲ့ဝင်က 30 ရာခိုင်နှုန်းသာရှိပါတယ်။အဖွဲ့ခေါင်းဆောင် Ken Simonson ကအခုလိုပြောပါတယ်
In many cases, it means delay that it will take longer because
ကိစ္စတော်တော်များများမှာနှောင့်နှေးမှုတွေရှိပါလိမ့်မယ်။တဆင့်ကန်ကွန်ထရိုက်တာတွေကိုငှားတဲ့ကုမ္ပဏီတွေကသူတို့အတွက်ဆောက်လုပ်ရေးလုပ်ပေးဆောက်လုပ်ရေးလုပ်တယ်ဆိုတာကလည်းမြေတူးမြေကြော်တဲ့လုပ်ကနေအစင်းမြင့်
GPS နဲ့လေဆာရောင်ခြည်သုံးတာမျိုးတွေအထိအစင်းစင်ပါဝင်တယ်လို့ဆမ်မဆန်ကပြောပါတယ်။စာသင်ကျောင်းတွေမှာဆောက်လုပ်ရေးအသက်တွေမြင်များတင်ကြပေးဖို့လည်းသူတို့ကတောင်းဆိုကြပါတယ်။မုန်တိုင်းတန်းကြောင့်အရေးကြီးတဲ့အဆောက်အုံတွေပျက်စီးသွားပါတယ်။ ပြန်လည်တိဆောက်ရေးလုပ်ငန်းရပ်တွေကိုစီးပွားရေးအားကောင်းစေတဲ့လုပ်ငန်းတွေဖြစ်သတ်မှတ်ထားတာဖြစ်ပြီးပျက်စီးသွားတဲ့တမုတ်ကိုထက်တွက်မထားတာကြောင့်ဒီမုန်တိုင်းကြောင့်စီးပွားရေးအပေါ်ဘလောက်ထိခိုက်သွားသလဲဆိုတာတိုင်းတာနိုင်ခြင်းမရှိဘူးလို့ခေါ်နယ်သက္ကသိုလ်ကကြွမ်းကျင်သူတွေကပြောပါတယ်။
So in order to really get a handle on this, you would have to know what all of the
ဟာဝင်တွေရှိနေတဲ့နိုင်မှုဆိုရင်အိမ်တွေဆက်ပစ္စည်းတွေအဆောက်အုံတွေလမ်းတွေဘလောက်တန်တယ်လဲဆိုတာသိရပါမယ်။ရိုးသားပြောရရင်တော့ပျက်စီးသွားတဲ့အဆောက်အုံတွေကိုပြန်လည်တည်ဆောက်လို့မပြီးမချင်းအပျက်စီးတန်ဖို့ဘလောက်ရှိတယ်လဲဆိုတာသိနိုင်မှာမဟုတ်ပါဘူး။လောင်စာဆီတုံးလောင်ယုံတွေကစီးပွားရေးမှာအခေအားကြပါတယ်။ ပြန်လည်တိဆောက်ရေးနေကွင်းရင်အမေရိကန်မှာစီတကာလန်ကို23ဆင့်အထိအရာရေးဆက်သွားနိုင်ပါတယ်။ဟျူစတန်ဟာအမေရိကန်နိုင်ငံမှာကွန်တိန်နာလက်ခံရပြင်ဆင်မှမြောက်အခြေစုံစိတ်ကံဖြစ်ပါတယ်။ဖန်ဂျာဗာရဲ့စစ်တမ်းအရဟျူစတန်ကနေနေစဉ်ဖြတ်တန်းသွားတဲ့ကားအပေါ်ပစ္စည်းနဲ့တခြားကုန်တွေပါတဲ့ထောင်းနဲ့ချီတဲ့ကွန်တိန်နာတွေဟာမုန်တိုင်းကြောင့်မထွက်နိုင်ပဲတောင်းတင်နေခဲ့ပါတယ်။
ပုံမှန်ကာလတွေမှာဆိုရင်ဟျူစတန်၄စိတ်ကနေနေ့စဉ်လေယာဉ်ခီးစဉ်ပေါင်း1600ရာထွက်နေပေမဲ့မုန်တိုင်းကြောင့်လေယာဉ်ခွင်းကိုလည်းလက်ရှိပိတ်ထားရတာဖြစ်ပါတယ်ရှင်။နံလောင်တင်ပြပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းတနင်္ဂနွေနေ့ညနေခင်းရေဒီယိုအစီအစဉ်ကိုနားဆင်နေကြတာပါ။နောက်နောက်နိုင်ကြညာ9နိုင်ကနေ့စနေနေ့ထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းတူမီတာ ိုက်ကြေညာပေးပါမယ်ရှင
်။မြောက်ကိုရီးယားကသူ့ရဲ့6ချိန်မြောက်နျူကလ িয়ার စမ်းသပ်မှုကိုဒီကနေ့တနင်္ဂနွေနေ့မှာပြုလုပ်ခဲ့ပါတယ်။ဒီဒီချိန်ကတော့တိုက်ချင်းပြထုံးချီမှာတက်ဆင်နိုင်တဲ့တာမိုနျူကလ িয়ার ဟိုက်ဒရိုဂျင်ဘုံးကိုအောင်မြင်မြင်စမ်းသပ်နိုင်ကြတာလို့ပြောဆိုထားပါတယ်။တိုက်ချင်းပြထုံးချီမှာတက်ဆင်သေဆောင်နိုင်ဖို့ရည်ရွယ်တဲ့ H ဘုံးကမဟာဗျူဟာမြောက်နျူကလ িয়ার အင်အားတရက်ကိုဖွဲ့စည်းတည်ဆောင်မဲ့ကိုရီးယားအလုသမားပါတီရဲ့စီမံကိန်းအတိုင်းဆောင်ရွက်တာဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံပိုင် KCN နေတဲ့င်းကကြေညာသွားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာ Hurricane မုန်တိုင်းထံခံလိုက်ရတဲ့လူစီယာနာပြည်နယ် Lake Charles မြို့ကိုမနေ့စနေနေ့ကသွားရောက်ပြီးမုန်တိုင်းထံခံလိုက်ရတဲ့သူတွေကယ်ဆယ်ရေးလှုပ်သားတွေနဲ့တွေ့ဆုံခဲ့ပြီးမုန်တိုင်းထံကနေအမြန်ဆုံးပြန်လည်နလန်ထူနိုင်ဖို့အတွက်လှုပ်သွားမယ်လို့ကတိပြုခဲ့ပါတယ်။သမရထဟာမနစ်စနေနေ့အစောပိုင်းတုန်းကတော့ဟျူစတန်မြို့ကဖျားကြောင်တစ်ခုမှာမုန်တိုင်းထန်တင့်ပြည်သူတွေနဲ့လဲတွေ့ဆုံပြီးအားပေးစကားပြောခဲ့ပါတယ်။ဒါဟာသမရထအတွက်တော့ Texas ပြည်နယ်ကိုသတင်းသပ္ပအတွင်ဒုတိယအကြိမ်သွားရောက်တာဖြစ်ပြီးသမရကတော့မလန်နီယာထရန့်လဲလိုက်ပါသွားခဲ့ပါတယ်။ကမ္ဘောဒီးယားတိုက်ခန့်ခေါင်းဆောင်ကန်ဆိုခါကိုတရှိုးလုံးမှုဆွဲခြင်းနဲ့ဒီကနေ့တနင်္ဂနွေနေ့အစောပိုင်းမှာဖမ်းဆီးလိုက်ပါတယ်။အစိုးရကထုတ်တဲ့ကြေညာချက်ထဲမှာတော့ကမ္ဘောဒီးယားနိုင်ငံကိုထိခိုက်ညှဉ်းနှာစေဖို့အတွက်တိုက်ခန့်ကောင်းဆောင်ကင်ဆိုခါကနိုင်ငံခြားအစိုးရတရက်နဲ့ပူးပေါင်းကြံစည်တယ်လို့ဆွဆွဲထားတာပါကင်ဆိုခါနဲ့သူ့ရဲ့အဆောင်တွေအလုံးကိုရက်တပ်ဖွဲ့ဝင်100-200လောက်ကဖမ်းဝရမ်းမှာပါပဲအင်ကိုဝင်ရောက်စီးနှင်ပြီးခေါ်ဆောင်သွားတယ်ဘယ်ကိုခေါ်သွားတယ်လဲတော့မသိဘူးလို့တမီးဖြစ်သူကတွစ်တာမှာရေးသားထားပါတယ်
တဲ့ရင်ချင်းချုပ်ကိုမတင်ကြီးထိုက်ကြညာပေးခဲ့တာပါဒီညနေစီစဉ်ထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Zubio Elta ကြီးဖြစ်ပါတယ်ကျွန်မရှားဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာဖြစ်ပါတယ် VO American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 ထိရိုက်ထုတ်လွှင့်ပေးခဲ့တာပါတော်ရရှင်များအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ VO မြန်မာပိုင်းအစီအစဉ်ကိုအားပေးနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.